အမျိုးသားပြန်လည်သင့်မြတ်ရေးနဲ့ငြိမ်းချမ်းရေးဘူဌာန NRPC တာဝန်ရှိသူတွေနဲ့ NCA တတိုင်းပြည်လုံးဆိုင်ရာအပြည့်အစုံချုပ်လက်မှတ်မထိုးရသေးတဲ့တိုင်းသားလက်နက်ကိုင်ရှစ်ဖွဲ့ရဲ့တွဲဆုံဆွေးနွေးမှုမတ်လ21ရက်နေ့ကကျင်းပပြီးသွားပါပြီ။နောင်ကြရင်နှစ်ဖက်အဆုံးဖြတ်ပေးနိုင်တဲ့ပုံကိုယ်တွေပါဝင်တဲ့တွဲဆုံဆွေးနွေးမှုတွေဆက်လုပ်ကြမယ်ဆိုတာလောက်ပူးတွဲကြေညာချက်ထုတ်နိုင်ခဲ့ပေမဲ့အခုလိုတွဲဆုံမှုမျိုးအရင်ကမရှိခဲ့ဘူးလို့အဲ့ဒါကိုပဲထူးခြားချက်လို့ပြောနိုင်ပါတယ်ဆိုပြီးသမရယုံညွှန်ကြားမှုချုပ်ဦးစော်ထေးကတော့ရည်ညွှန်းပါတယ်။အစိုးရနဲ့ NCA လက်မှတ်မထိုးရသေးတဲ့တိုင်းသားလက်နက်ကိုင်ရှစ်ဖွဲ့တွဲဆုံပွဲအပြီးထုတ်တဲ့ကြေညာချက်မှာလက်နက်ကင်တိုက်ပွဲတွေလျှော့ချနိုင်အောင်လုပ်မယ်။ဒေသခံပြည်သူတွေမနစ်နာအောင်နှစ်ဖက်စလုံးကသတိထားကြမယ်။နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းမယ်ဆိုတာမျိုးပြောနေကြစကားလုံးတွေပဲပါပေမဲ့တခြားထူးခြားတာလေးတွေတော့ရှိနေပါသေးတယ်။ကုရပအဲ့ဒီကြောင်းလေ့လာတင်ပြသွားပါမယ်
။ဆွေးနွေးပွဲအတွင်းထူးခြားတာတစ်ခုက KIA ကချင်လက်နက်ကင်အဖွဲ့ရဲ့နောက်ဆုံးသဘောထားရည်တည်ချက်ကိုတည်လိုက်ရတာပါ။KIA ကချင်လက်နက်ကင်အဖွဲ့အနေနဲ့အစိုးရတက်မတော်နဲ့နှစ်ဖက်အပြစ်ခတ်ရဲစဲစာချုပ် bilateral agreement ထိုးပြီးသွားဖို့ဆန္ဒရှိနေပါတယ်လို့ကချင်လက်နက်ကင်အဖွဲ့ကိုယ်စားလှယ်ဗိုလ်မှူးကြီးခွန်အောင်ကပြောပါတယ်။မီးပြက်လို့ဆွေးနွေးပွဲခဏနားချိန်သတင်းတောက်တွေရဲ့မေးမြန်းမှုကိုသူကအဲ့ဒီလိုဖြေကြားခဲ့တာပါ။အစိုးရနဲ့ KIA အပြစ်ခတ်ရဲစဲရေးစာချုပ်လက်မှတ်ထိုးနိုင်ရင်စစ်ဘေးကြောင့်နေရက်စွန့်ခွာထွက်ပြေးနေရတဲ့ပြည်သူတွေလည်းသူတို့ရဲ့ရွာကိုပြန်လည်အခြေချနေနိုင်မယ်လို့ဗိုလ်မှူးကြီးခွန်အောင်ကပြောပါတယ်။ KIA ဟာအရင်တက်မတော့အစိုးရလက်ထက်1994ခုနှစ်ကနှစ်ဖက်အပြစ်ခတ်ရက်စဲခဲ့ပူပါတယ်။18နှစ်တာငင်းချင်းရပြီးနောက်ပိုင်းနေကြားဆောင်တက်ဖွဲ့စည်းရေးနဲ့ပတ်သက်လို့နှစ်ဖက်ပြည်လည်မှုမရတဲ့အတွက်2011ခုနှစ်မှာတက်မတော်နဲ့ KIA ပြင်းထန်တဲ့တိုက်ပွဲတွေပြန်ဖြစ်ခဲ့တာပါ။သမရဦးသိန်းစိန်လက်ထက်ငင်းငင်းလုပ်ငန်းစဉ်တွေစတင်ရမှာ NCA စာချုပ်ပေါ်ပေါက်ဖို့ဆွေးနွေးရမှာတော့ KIA အဖွဲ့ပါဝင်ခဲ့ပါတယ်။ဒါပေမဲ့လက်မှတ်ထိုးချိန်မှာတော့ကိုကန့်တအန်းပလောင်နဲ့ရခိုင် AA အဖွဲ့တွေကိုအစိုးရဘက်ကလက်မှတ်ထိုးခွင့်မပေးချန်လှပ်ထားလို့ KIA ကလည်းအားလုံးပါဝင်ရေးမှုအရ NCA စာချုပ်ကိုလက်မှတ်မထိုးခဲ့ပါဘူး။လက်မှတ်မထိုးရုံမကနောက်ပိုင်းရိုးရိုးနှစ်ဖက်အပြစ်ခတ်ရစဲရေးစာချုပ်ချုပ်ဖို့တောင်စိတ်မဝင်စားခဲ့ပါဘူး။အဲ့ဒီချိန်တုန်းက KIA ရဲ့သဘောထားဟာသူတို့အနေနဲ့အရင်က18နှစ်လောက်ကြာအောင်အပြည့်ရက်ထားခဲ့ပြီးနိုင်ငံရေးဆွေးနွေးတာမရှိတော့ဘာမှထူးမလာခဲ့ပါဘူး။ဒါကြောင့်နိုင်ငံရေးပဲဆွေးနွေးခြင်းနဲ့နိုင်ငံရေးဆွေးနွေးတာပြေလည်သွားပြီဆိုရင်စစ်ပွဲတွေတိုက်ပွဲတွေကလည်းသူ့လိုလိုရက်ဆိုင်သွားမှာပဲ။ဒါကြောင့်အပြည့်ရက်ဖို့မလိုဘူးဆိုတဲ့အပြည့်မရက်ပဲနိုင်ငံရေးဆွေးနွေးမဲ့လမ်းစဉ်ဖြစ်ပါတယ်
။အခုဗိုလ်မှူးကြီးခွန်အောင်ရဲ့ပြောစကားအရဆိုရင်တော့KIA ရဲ့သဘောထားပြောင်းလဲလာပြီလို့မှတ်ယူနိုင်ပါတယ်။သူပြောစကားအရနှစ်ဖက်အပြည့်အစာချုပ်သီးခြားချုပ်ပြီးတိုက်ခိုက်မှုတွေရပ်ဆဲထားခြင်းနဲ့ NCA စာချုပ်ထဲပါဝင်နိုင်ရေးကိုတော့နောက်ပိုင်းတဖြည်းဖြည်းညှိနှိုင်းဆွေးနွေးသွားမယ်ဆိုတဲ့သဘောမျိုးဖြစ်ပြီးလက်ရှိ KNPB KNY လက်နက်ကိုင်အဖွဲ့ရဲ့ရည်တည်ချက်ပုံစံမျိုးဖြစ်ပါတယ်။ KNPB ဟာအစိုးရနဲ့အပြည့်အစာချုပ်ချုပ်ဆိုထားပြီး NCA လက်မှတ်မထိုးသေးတဲ့အဖွဲ့တစ်ဖွဲ့ဖြစ်ပါတယ်။စီနွေမှာသတင်းတော့ဒီလဲသိချင်ပြည်သူတွေလဲသိချင်တဲ့ကိစ္စကတော့လက်ရှိရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးအစိုးရဘက်ကသဘောထားအေးရခိုင်တပ်ဖွဲ့ဘက်ကသဘောထားပ
ါစီနွေပွဲအဖွဲ့မှာပဲ NRPC ဒုဥက္ကဋ္ဌဒေါက်တာတင်မျိုးဝင်းကအခုလိုပြောခဲ့ပါတယ်ရခိုင်မှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေဟာမြို့တိအဖွဲ့ကိုလက်ခံသည်လက်မခံသည်ဆိုတဲ့သဘောကြောင့်ဖြစ်ပွားနေခြင်းမဟုတ်ပါဘူးရခိုင်ပြည်နယ်ဟာအဖြူရောင်နေမြေဖြစ်ပါတယ်အဖြူအောင်နေမျိုးကိုလက်နက်ကိုင်အဖွဲ့အစည်းတွေအခြေချဖို့စူးစမ်းခြင်းဟာငင်းချမ်းလုံခြုံရေးကိုချိန်ချောက်မှုဖြစ်တဲ့အတွက်အစိုးရဘက်ကထိုက်တဲ့နဲ့လုံခြုံရေးဆောင်ရွက်ချက်တွေကိုဆောင်ရွက်နေခြင်းသာဖြစ်ပါတယ်ဆိုတာနားလည်သဘောပေါက်ပြီးဖို့လိုအပ်တယ်ဆိုတာတင်ပြလိုပါတယ်နှစ်ပေါင်း80ကျော်ကြာမြင့်ပြီးဖြစ်တဲ့ပြည်ရင်းလက်နက်ကိုင်ပဋိပက္ခတွေရဲ့သင်ခန်းစာနဲ့အတူလက်ရှိရခိုင်ပြည်နယ်ကပြည်သူတွေရဲ့အခြေအနေတွေဟာလက်နက်ကိုင်ပြီးတော့အခွင့်အရေးတွေတောင်းဆိုနေမယ့်အစားနိုင်ငံရေးဆွေးနွေးပွဲဝိုင်းကိုလာရောက်ကြဖို့ကျွန်တော်ဖိတ်ခေါ်ပြီးတော့ပြောကြားလိုပါတယ်။ NCA လမ်းကြောင်းပေါ်ကိုလာကြဖို့အစိုးရနဲ့တပ်မတော်ဘက်ကအမြဲတမ်းတကားဖွင့်လှစ်ထားပါတယ်ဆိုပြီးပြောဆိုခဲ့ပါတယ်။ဆွေးနွေးပွဲပြီးတဲ့နောက်ပိုင်း NRPC ဘက်ကပြောခွင့်ရသမရယုံညွှန်ကြားရေးမှူးချုပ်ဦးစော်ထေကAA တပ်ဖွဲ့နဲ့ပတ်သက်ပြီးပြောရရင်ကျွန်တော်တို့တစ်ဖက်ကနေတွေးဆုံဆွေးနွေးဖို့လမ်းဖွင့်ထားပေးတယ်အခြားတစ်ဖက်မှာတော့အစိုးရတရက်ဖြစ်တဲ့အားလျော်စွာနယ်မြေလုံခြုံရေးကိစ္စတွေဆောင်ရွက်ရတာရှိတယ်အဲ့ဒါကိုနားလည်ပေးစီခြင်းပါတယ်လို့ပြောဆိုခဲ့ပါတယ်ဒါနဲ့ပတ်သက်ပြီးအစည်းအဝေးတက်လာတဲ့ AA တပ်ဖွဲ့ကိုယ်စားလှယ်ဗိုလ်မှူးကြီးကျော်ဟန်ကတော့ ကျွန်တော်တို့အေကတော့ရခိုင်ပြည်နယ်ကရခိုင်တိုင်းရင်းသားတွေရဲ့အသက်အိုးအိမ်စီးစိမ်ကိုကာကွယ်ရေးဟာကျွန်တော်တို့တာဝန်လို့သတ်မှတ်ထားတယ်။ဒါကြောင့်ကျွန်တော်တို့ရဲ့ရည်မှန်းချက်ကတော့ရခိုင်ပြည်နယ်မှာအခြေချရေးပဲ။ဒါပေမဲ့ဒါကိုတက်မတော်ဘက်ကလက်မခံဘူး။ဒီကနေ့ဆွေးနွေးဆုံးဖြတ်ချက်တွေအတိုင်းနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ငြိမ်းချမ်းစွာဖြေရှင်းတာမျိုးလုပ်ကြမယ်ဆိုရင်တော့တိုက်ပွဲတွေရော့ကျလာဖို့ရှိပါတယ်။အဲ့လိုမှမဟုတ်ရင်တော့ဘာမှထူးမှမဟုတ်ပါဘူးဆိုပြီးပြောဆိုခဲ့ပါတယ်။ဒါကိုကြည့်ရင်ရှေ့လာမယ့်အချိန်ကာလတွေအတွင်းရခိုင်ပြည်နယ်ကလက်နက်ကိုင်ပဋိပက္ခတွေပြည်သူတွေရဲ့ဒုက္ခတွေအေးငြိမ်းသွားလိမ့်မယ်လို့တော့မမျှော်လင့်နိုင်သေးပါဘူ
း NRPC နဲ့တိုင်းသားလက်နက်ကိုင်ရှစ်ဖွဲ့ဆွေးနွေးပွဲတစ်ခုလုံးကိုခြုံငုံသုံးသပ်ကြည့်ရင်ပထမပြဿနာကနှစ်ဖက်စလုံးမှာအဆုံးဖြတ်ပေးနိုင်တဲ့သူတွေပါမလာတဲ့ကိစ္စပါဒါနဲ့ပတ်သက်ပြီးဝါတက်ဖွဲ့ဘက်ကတော့သူတို့အနေနဲ့အစိုးရနဲ့အပြစ်ရတာနှစ်30ပြည့်တဲ့ပွဲကျင်းပဖို့ပြင်နေတယ်ဒါကြောင့်ထိပ်ပိုင်ခေါင်းဆောင်တွေတက်နိုင်မှာမဟုတ်ဘူးဆိုပြီးကြိုပြောထားတာမျိုးရှိခဲ့ပါတယ်။အလားတူအခြားလက်နက်ကိုင်အဖွဲ့တွေကလည်းဒုတိယရန်တတိယရန်ခေါင်းဆောင်တွေလောက်ပဲဆီလွတ်ခဲ့တာမျိုးပါ။ဒုတိယပြဿနာကတော့အစိုးရဘက်က NCA လက်မှတ်ရေးထိုးရေးကိုပဲတောင်းဆိုခဲ့တဲ့ကိစ္စဖြစ်ပါတယ်။တတိယပြဿနာကတော့လက်ရှိလူများအယုံဆိုင်နေတဲ့ရခိုင်ပြည်နယ်ကတိုက်ပွဲတွေပြဿနာမှာအေးတပ်ဖွဲ့ရခိုင်ပြည်နယ်အတွင်းအခြေချရေးသူတို့ရဲ့ရည်မှန်းချက်ကိုဆွဲဆွဲမြဲမြဲဆုပ်ကင်ထားသလိုအစိုးရနဲ့တပ်မတော်ဘက်ကလည်းလုံးဝလက်မခံပဲဆက်ပြီးစစ်ဆင်ချေမှုန်းမဲ့ပြဿနာဖြစ်ပါတယ်။အားလုံးကိုခြုံငုံသုံးသပ်ကြည့်ရင်တော့လက်ရှိကျင်းပပြီးသွားတဲ့ဆွေးနွေးပွဲဟာညီညာရေးလုပ်ငန်းစဉ်အတွက်တိုးတက်မှုတစုံတရာမတွေ့ရပေမဲ့ပါဝင်ပတ်သက်သူတို့ချို့ရဲ့အမြင်တွေထူးခြားပြောင်းလဲလာတဲ့သဘောထားတွေကိုတော့မြင်တွေ့ခွင့်ရနိုင်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။